2023ခုနှစ်ဟာမြန်မာနိုင်ငံမှာတိုးတက်ပြောင်းလဲမှုတချို့နဲ့အတူမြန်မာအစိုးရအနေနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ခဲ့ရတဲ့နှင်းလို့ဆိုရမှာပါ။အစိုးရတိုက်ခန့်အဓိကပါတီဖြစ်တဲ့ NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်ရဲ့နှစ်သက်ကူဆူတောင်းအစီအစဉ်ကိုပထမဆုံးအကြိမ်ဖြစ်နိုင်ငံမှာရုပ်မြင်သံကြားကနေထုတ်လင်းပြသခဲ့တာဟာ2023ခုနှစ်ရဲ့ထူးခြားမှုအစဖြစ်ပါတယ်။ဒါပြင်ကာလရှည်ကြာပြိပခဖြစ်နေခဲ့တဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့ KNU ကင်မျိုးသားစည်းရုံးကိုဇန်နဝါရီလမှာဆိုရကနေပြည်တော်ကိုဖိတ်ကြားတွေ့ဆုံခဲ့တာကလည်းဆယ်စုနှစ်အတွင်းမှာထူးခြားတဲ့ဖြစ်ရပ်ပါတိုးတက်ဖြစ်ပေါ်မှုတွေကိုပြောရမယ်ဆိုရင်တော့အစိုးရရဲ့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်မှုတွေကိုအားပေးတဲ့အနေနဲ့ဆိုပြီး EU ဥရောပသမဂ္ဂ American နဲ့ Australia နိုင်ငံတို့ကလက်နက်ရောင်းဝယ်မှုအပမြန်မာနိုင်ငံပေါ်မှာပိတ်ဆို့မှုတွေကိုလျှော့ချပေးခဲ့တယ်လို့အပြည်ပြည်ဆိုင်ရာလုံထမအဖွဲ့ချုပ် ILO ကလည်းမြန်မာနိုင်ငံပေါ်မှာကန့်သက်ချက်တွေကိုရုတ်သိမ်းခဲ့ပါတယ်။မြန်မာဆိုရရဲ့ပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးအခုလိုပိတ်ဆို့မှုတွေကိုရုတ်သိမ်းတာတွေရှိခဲ့ပေမဲ့နိုင်ငံတကာကတော့မြန်မာနိုင်ငံမှာစစ်မှန်တဲ့ပြောင်းလဲမှုတွေကိုမတွေ့ရသေးဘူးလို့ဝေဖန်တုံ့တက်ခဲ့ကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကလည်းသမရဦးသိန်းစင်ရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအောင်မြင်မှုမရှိဘူးလို့ NLD ပါတီကပထမဆုံးကြိမ်ကျင်းပတဲ့ဗဟိုလုပ်မှုဆောင်စည်းဝေးမှာထောက်ပြပြောဆိုသွားပါတယ်
။ပြည်သူတွေရဲ့ဘဝတွေဟာတိတိတတ်တာပြောင်းလဲသွားတာမရှိပါဘူး။ပြုပြင်ပြောင်းလဲစခဲ့တဲ့2010ရောက်ဆိုလို့ရှိရင်အခုဟာ3နှစ်လောက်ရှိတော့ဒီလိုဘာဖြစ်လို့အကောင့်ဘက်ကမပြောင်းလဲလာလဲဆိုတဲ့မျိုးကိုထုတ်လိုက်တဲ့အခါကျတော့ဘူးပြေစိုးမိုးရေးမရှိခြင်း၊ပြည်သူညင်ကြားရေးမရှိခြင်း၊ကျမတို့ဒီမိုကရေစီနိုင်ငံတစ်ခုအတွက်လုံလောက်တဲ့တင့်တော်တဲ့ဖွဲ့စည်းပုံအခြေခံဥပဒေအခုရှိရင်ဆိုတဲ့ဒီအရာဘုံဘုံပေါ်မှာပဲပြန်ပြန်ထွက်ပြေးရတာပဲ
။သမိုင်းဝင်ဖြစ်ရတစ်ခုအနေနဲ့ကတော့မတ်လအတွင်းမှာ NLD ပါတီကပထမဆုံးကြိမ်နိုင်ငံလုံးဆိုင်ရာညီလာခံကိုကျင်းပနိုင်ခဲ့တာပါ။ပါတီစတင်တည်ထောင်ပြီး25နှစ်ကြာမှ NLD ကအခုလိုကျင်းပခွင့်ရခဲ့တာဖြစ်ပါတယ်။2023ခုနှစ်အတွင်းနောက်ထပ်ထူးခြားချက်တွေကတော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးခဲ့တာလွတ်တော်မှာ2008ဖွဲ့စည်းပုံပြင်ဖို့ကော်မတီဖွဲ့ခဲ့တာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကဖွဲ့စည်းပုံပြင်ဆင်ရေးဆွဲရေးပြည်သူ့ဆန္ဒရယူပွဲတွေကိုစက်တိုက်ကျင်းပခဲ့တာတွေကမြမနိုင်ငံရေးရထူးခြားမှုတွေပဲဖြစ်ပါတယ်အခြေခံဥပဒေပြင်ဆင်ရေးကို NLD ကမေလမှာစတင်ပြီးတော့ဆွေးနွေးလှုပ်ဆောင်လာတာတွေတွေ့ရပါတယ်
ကျမတို့နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကျမတို့နိုင်ငံရဲ့အခြေခံကျမတို့နိုင်ငံသူနိုင်ငံသားများရဲ့ဘဝရဲ့အခြေခံဖြစ်တယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေဟာကျမတို့နိုင်ငံရဲ့ရေရှည်တိုးတက်ရေး၊စီမံရေး၊အေးချမ်းရေးအတွက်မသင့်တော်ဘူးဆိုတာကိုကျမတို့ရှင်းပြပြပြပါဖြစ်ပါတယ်။ဘာကြောင့်မသင့်တော်တယ်လဲ။အရှိန်အောင်မညီရဖြစ်လို့ပြည်သူတွေရဲ့အခြေခံခွင့်ရေးတွေမကာကွယ်လို့စသဖြင့်
ဒေါက်ဆန်းစုကြည်ရဲ့ပြည်ပခီးစဉ်တိုင်းမှာလည်းမြန်မာနိုင်ငံရဲ့ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာကထောက်ခံအားပေးမှုတွေကိုလည်းတွေ့ရပါတယ်။ဒီ2008ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတိုင်းရင်းသားပါတီတွေနဲ့နိုင်ငံရေးပါတီတွေကြားမှာသဘောထားကွဲလွဲမှုတွေကိုလည်းတွေ့ရပါတယ်။တိုင်းရင်းသားတွေရဲ့သဘောထားကဖွဲ့စည်းပုံကိုအသစ်ပြန်လဲရေးဆွဲလိုတယ်လို့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အတွင်းမှဦးနိုင်ဟန်သားကပြောကြားခဲ့ပါတယ်။
တို့တော်တဲ့မှာရှိနေတဲ့လူကတော့ဒါတို့တော်တဲ့ကနေထူဖောက်သွားမယ်။ဟိုအင်္ဂရုအပြင်မှာနေတဲ့လူတွေကတော့တို့တော်တဲ့မှာလည်းဝင်တူးလို့မရဘူး။နောက်ဒီဖွဲ့စည်းပုံရဲ့အနေထားရပေါ့လေ။တို့တော်တဲ့မှာပြင်ဖို့လည်းမလွယ်ဘူးလို့အင်္ဂရုမြင်တယ်။ဒါကြောင့်အင်္ဂရုကတော့အစ်စ်ကြီးတာတော့လွယ်တယ်မြန်တယ်ကိုလိုချင်တဲ့ပုံစံမျိုးရမယ်လို့အဲ့လိုယုံကြည်လို့အဲ့ဒါကိုပြောပြ။
နိုင်ငံရေးပါတီတွေအဖွဲ့စည်းတွေကဖွဲ့စည်းပုံပြင်ရေးအတွက်လှုပ်ရှားနေကြတဲ့တစ်ချိန်တည်းမှာပဲတစ်ဖက်မှာလည်းအစိုးရကတနင်္ဂနွေလုံးအပြည့်ရရေးကိုဒီနှစ်ထဲမှာအပြီးလက်မှတ်ရေးထိုးနိုင်ရေးအတွက်ကြိုးပမ်းနေတာတွေကိုတွေ့မြင်ခဲ့ကြရမှာပါအထူးခြားဆုံးကတော့တနင်္ဂနွေလုံးအပြည့်ရရေးနဲ့ပတ်သက်ပြီးလက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေအောက်တိုဘာလအတွင်းမှာကချင်ပြည်နယ်လိုင်စာမှာညီလာခံကျင်းပပြီးဆွေးနွေးခဲ့ကြတယ်လို့အဲ့ဒီတိုင်းရင်းသားခေါင်းဆောင်တွေကနိုဝင်ဘာ4ရက်နေ့မှာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့မြစ်ကြီးနားမှာထပ်မံပြီးတော့ဆွေးနွေးခဲ့ကြပါတယ်ဒါပေမဲ့တနင်္ဂနွေလုံးအပြည့်ရရေးအတွက်တိကျတဲ့အဖြေမရခဲ့ကြပါဘူးကချင်လူမျိုးရေးတက်မတော့ KIA ဒုတိယစီဦးစီးချုပ်ဗိုလ်ချုပ်ခွန်မော်က
ကျွန်တော်တို့ဘက်ကဖြစ်စီချင်တာကတော့အပြစ်ခတ်ရစေးရေးတချုပ်များချုပ်ပြီးတဲ့နောက်မှာနိုင်ငံရေးဆွေးနွေးပွဲပေါ်ကိုအမြန်ဆုံးတကယ်သွားနိုင်ဖို့အမှတ်ကန်ချက်လိုချင်ပါတယ်တကယ်တော့နိုင်ငံတို့အပြစ်ခတ်ရစေးရေးလုပ်ဖို့ကတော့တစ်ဖက်နဲ့တစ်ဖက်နားလည်တဲ့အခြေအနေဖြစ်ပါတယ်အဲ့တော့တစ်ဖက်နဲ့တစ်ဖက်နားလည်မှုဘယ်လောက်ရှိပြီလဲဆိုတဲ့အခြေအကိုအဓိကပြောဖို့လိုပါတယ
်ဒီလိုအခြေအနေတွေအပြင်မြန်မာဆွေးရဟာလူမျိုးရေးဘာသာရေးနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေကိုလည်းရင်ဆိုင်ခဲ့ရပါတယ် မတ်လ20ရက်နေ့ကမိထီလာမြို့မှာရွှေရောင်းချရာကနေခန့်ရံဖြစ်ပွားပြီးမွတ်စလင်နဲ့ဗုဒ္ဓဘာသာဝင်တွေကြားအထူးဂရုစတင်ဖြစ်ပွားခဲ့ရမှာလူ20ကျော်တည်ဆုံးခဲ့ပါတယ်မိထီလာကဆလိုက်တဲ့ဒီလူမျိုးရေးပဋိပက္ခဟာပဲခူးတိုင်းကမြို့တချို့ကိုကူးဆက်ခဲ့တယ်လို့တခြားပြည်နယ်တိုင်းတွေကိုလည်းရိုက်ခတ်မှုတွေရှိခဲ့ပါတယ်အဲ့ဒီအထူးဂရုတွေမှာမြမအစိုးရရဲ့ပါဝင်ပတ်သက်မှုတွေရှိခဲ့ကြောင်းလူပေါင်း40ကျော်တည်ဆုံးခဲ့ပြီးတော့ဗလီနဲ့အဆောက်အဦဖြည့်ဆည်းမှုတွေမှာအစိုးရလုံခြုံရေးအဖွဲ့အစည်းတွေရဲ့တာဝန်ယူဆောက်ရှောက်ပေးမှုကအားနည်းခဲ့ကြောင်းဒါ့အပြင်စနစ်တကျစုစည်းထားတဲ့ဖြည့်ဆည်းအဖွဲ့တွေလည်းပါဝင်ပတ်သက်နေတဲ့အထောက်အထားတွေရရှိထားကြောင်းကုလသမဂ္ဂကထုတ်ဖော်ပြောကြားတာတွေလည်းတွေ့ရပါတယ်မြမနိုင်ငံရေးလူမှုရေးအတိုင်းဝိုင်းမှာအတော်လေးကြရထစေခဲ့တဲ့ဖြစ်ရပ်တစ်ခုကလည်းဇွန်လ17ရက်နေ့ကဗုဒ္ဓသာသနာတော်ဆိုင်ရာဩဝါဒခံယူပွဲတန်ခါညီလာခံကြီးမှာထိမ်းမြားဥပဒေပြုရေးဆိုင်ရာမျိုးဆောင်ဥပဒေရေးဆွဲဖို့မန္တလေးမစိုးရင်တိုက်သိစရာတော့အရှင်ဝီရသူကတိုက်တွန်းလိုက်တာပါ။ဒ
ီလိုပါလား။ဒီလိုပါလား။ဒီလိုနိုင်ငံ၊ဒီလိုလူမျိုးတို့ကိုကာဝယ်ဆောက်ရှောက်တာလွတ်လပ်စွာကာဝယ်ဆောက်ရှောက်ပဲရှိတယ်။အဲ့ဒီလိုလွတ်လပ်စွာကာဝယ်ဆောက်ရှောက်ခြင်းဟာလူ့ခွင့်ရေးပါပဲ
။အဲ့ဒီကရဲမမတည်ငြိမ်သေးကဘာကျော် Time မဂ္ဂဇင်းကြီးကအရှင်ဝိရသူကိုဗုဒ္ဓဘာသာဝင်တွေရဲ့အကျံဖက်ပြယုတ်ဖြစ်ဖော်ပြလိုက်တဲ့အတွက်ဂရက်တွေကပြည်ရင်းမာသာမကနိုင်ငံတကာအထည်ကိုရိုက်ခတ်သွားခဲ့ပါတယ်။အစိုးရကတိုင်းမဂ္ဂဇင်းကိုကန့်ကွက်ခဲ့ပြီးပြည်ရင်းမာဖြန့်ချီခွင့်တွေကိုတောင်းပိတ်ပစ်ခဲ့တဲ့အထည်ရောက်ခဲ့ပါတယ်။နိုင်ငံတော်သမ္မတဦးသိန်းစိန်က
မြန်မာနိုင်ငံသားဗုဒ္ဓဘာသာဝင်အများစုရဲ့ဘာသာရေးယုံကြည်မှုနဲ့အနှစ်သာရများကိုထင်ရှားခြင်းမရှိတဲ့ပုဂ္ဂိုလ်အနည်းစုရဲ့လှုပ်ဆောင်မှုတွေကိုဇောင်းပေးဖော်ပြထားတယ်2023ခုနှစ်ဇူလိုင်လ1ရက်နေ့ထုတ် Time Magazine မှာပါဝင်တဲ့ရေးသားပြောဆိုချက်တွေဟာပြည်သူ့ဘောဆောင်ချင့်ကပ်မှုပြည်သူလူထုအများစုနားလည်လက်ခံပေးနိုင်တဲ့တင်ပြခြင်းမျိုးနဲ့မြန်မာနိုင်ငံမှာဖြစ်ပွားလျက်ရှိတဲ့ပြည်ပခါများကိုညင်ရည်စေသောရည်ရွယ်ချက်များဖြစ်အောင်အာရုံစိုက်သင့်တယ်လို့ကျွန်တော်အနေနဲ့တိုက်တွန်းလိုပါတယ
်။အဲ့ဒီနောက်မှာမြန်မာဆိုရကိုနိုင်ငံတကာကပြစ်တင်ပြောဆိုလာရတဲ့အကြောင်းတစ်ခုလည်းဖြစ်ပွားခဲ့ပါတယ်။မြန်မာနိုင်ငံတွင်းအကြမ်းဖက်ပြည်ပခါတွေနဲ့ပတ်သက်ပြီးဩဂုတ်လ19ရက်နေ့မှာလူခွင့်ရအထူးကိုယ်စားလှယ်မစ္စတာကင်တာနာမိထီလာမျိုးကိုတွားခဲ့စင်မှာဆနပြလူတို့ကသူ့ရဲ့ရင်နှန်းကိုတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့နဲ့ပတ်သက်ပြီးကုလသမဂ္ဂအထူးကိုယ်စားလှယ်တူကိုမြမအစိုးရကကာကွယ်မှုမပေးခဲ့ဘူးဆိုတဲ့ပြစ်တင်မှုကိုခံရပါတယ်။လူ200လောက်ကသူစီးလာတဲ့ကားနာကိုဝိုင်းလာပြီးကားမှန်တဲ့တကားတွေကိုထုရိုက်အော်ဟစ်ခဲ့ကြတယ်လို့မစ္စတာကင်တာနာပြောပါတယ
်
ဒီကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂအထူးကိုယ်စားလှယ်တဦးကိုမြမအစိုးရကကာကွယ်မှုမပေးခဲ့ဘူးဆိုတဲ့ပြစ်တင်မှုကိုခံရပါတယ်။ဒါနဲ့ပတ်သက်ပြီးသမရရဲ့ပြောခွင့်ရပုဂ္ဂိုလ်ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရထွတ်ကအခုလိုတုံ့ပြန်တာကိုလည်းတွေ့ရပါတယ်။
စနေမတိုင်ကနေ့အေဂျင့်ဆန္ဒပြောဖို့ရောက်နေသူဖြစ်တယ်ကျွန်တော်တို့မြေတန်ရက်ခန့်နဲ့နီးနေပဲဖြူချင်းဖယ်ရှားနေရတော့တီရှပ်နဲ့စာတစောင်ပေးဖို့ကြိုးစားတာလို့ရှိတယ်ကားနောက်ကတ်တယ်မှောင်သွားခောက်တယ်ကျွန်တော်ရေးရချင်းဖယ်ပြီးတော့မှတန်ရှင်းပြလိုက်ဆိုတော့အဲ့နားလေးမှာကျွန်တော်ထင်တယ်တမနဲ့နမဲလောက်ပဲတကယ်သာဟာလာသူပြောသလိုလူ200လောက်ကသူကားကြီးကိုဝိုင်းတွန်းညဆောကြလုပ်တယ်ဆိုရင်အဲ့ဒီဒေသမှာရှိနေတဲ့လူတွေရဲ့အားလုံးကမိုဘိုင်းဖုန်းတွေရှိတာဒါသတင်းတော့တွေရှိနေတာပဲတချင်းတက်လာမှာ
2023ခုနှစ်အတွင်းစာနယ်ဇင်းလောကရဲ့ထူးခြားချက်တွေကိုပြောရမယ်ဆိုရင်ဧပြီလ1ရက်နေ့မှာနိုင်ငံမှာပထမဆုံးချိန်ဖြစ်ပုဂ္ဂလိကသတင်းစာတွေထုတ်ဝေခွင့်ရခဲ့တာဖြစ်ပါတယ်။ဒီကြားထဲပြည်သူလူထုစိတ်ဝင်စားဆုံးဖြစ်ခဲ့တာကတော့ဒေါအောင်ဆန်းစုကြည်က2015မှာသမရအဖြစ်တာဝန်ထမ်းဆောင်လို့ကြောင်းပြပခီးစဉ်တစ်ခုမှာထုတ်ဖော်ပြောကြားလိုက်တယ်လို့ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကလည်းသမရတာဝန်ယူဖို့ဆန္ဒရှိတယ်လို့ဇွန်လအတွင်းကတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံခီးစဉ်မှာထုတ်ဖော်ပြောကြားတာတွေဖြစ်ပါတယ်။ကျောင်းသားလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးထူးခြားမှုတွေကိုပြောရမယ်ဆိုရင်ဩဂုတ်လ6ရက်နေ့မှာ1988ဒီမိုကရေစီရေးတော်ဘုံလူထုအုံကြွားမှု25နှစ်မြောက်ငွေရတုအထိမ်းအမှတ်အခမ်းအနားကိုပထမဆုံးအကြိမ်အဖြစ်တရားဝင်ကျင်းပနိုင်ခဲ့တာပါကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ရဲ့ပြောကြားချက်ကိုတင်ပြရမယ်ဆိုရင
်ကျွန်တော်တို့စီမှာအခုမှတရားမျှတမှုဆိုတဲ့အမှန်တရားသမိုင်းအမှန်ပေါ်ပေါက်ရေးဆိုတဲ့အမှန်တရားအဲ့ဒီအမှန်တရားနဲ့ကျိုးညှိနေတော့မှရှိပါသေးတယ်ပြောနေတာကတော့လှုပ်ရှားရုန်းကန်ရတဲ့ကာလတွေကမပြီးဆုံးသေးပါဘူး။အဲ့ဒီကာလတစ်ဆောင်းလုံးမှာကျွန်တော်တို့ခြေလေးလုံးစိတ်ကပ်တွေနဲ့ပဲဆက်ပြီးတော့ကြီးတက်ကြအောင်ပါ။ကျွန်တော်တို့ဒီတောင်းအလံခြေလေးလုံးစိတ်ကပ်နဲ့ပဲဆက်ပြီးတော့လက်ပြောသွားကြမယ်လို့ကြိုကြည်ပါကြောင်းနှုတ်ခွန်းဆက်ပါမယ
်။ဒါ့အပြင်စက်တင်ဘာ14ရက်နေ့မှာသမရဦးသိန်းစိန်နဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေနေပြည်တော်မှာတွေ့ဆုံခဲ့ကြပြီးဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့မျိုးသားပြန်လည်စည်းလုံးညီညွတ်ရေးအတွက်ပြောဆိုခဲ့ကြတာကလည်းထူးခြားမှုတစ်ခုဖြစ်ပါတယ်။2023ခုနှစ်ရဲ့အထင်ကရဖြစ်ရနောက်တစ်ခုကတော့ နိုဗမာလအတွင်းမှာမြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်က2008ဖွဲ့စည်းပုံခြေခံဥပဒေပြုပြင်ပြောင်းလဲရေးအဆင်ပြေချောမွေ့စေဖို့အတွက်သမရလွှတ်တော်ဥက္ကဋ္ဌတက်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံဆွေးနွေးလိုတဲ့အကြောင်းကန့်လန့်ခဲ့ပါတယ်။ဒီကန့်လန့်ချက်ကအချိန်မတန်သေးဘူးလို့ဆိုရဘက်ကတုံ့ပြန်တာကိုလည်းတွေ့ရပါတယ်။အစိုးရရဲ့ဒီတုံ့ပြန်ချက်ပေါ်မှာဦးသိန်းစိန်အစိုးရကပြုပြင်ပြောင်းလဲရေးကိုမလိုလားဘူးလို့ NLD ကညင်ညာချက်ထုတ်ပြန်ခဲ့တယ်လို့ဒေါန်ဆန်းစုကြည်က
ဒါမတွေ့ဘူးလို့ညင်တာတော့မဟုတ်ပါဘူးဆိုတော့အဲ့လိုပြောပါတယ်။ဒါကျွန်တော်ကပါသားကလေးရတယ်ဆိုတော့ကျွန်တော်တို့1980ခုနှစ်ကစစ်တပ်ကစတဲ့အချိန်တည်းကဒီလိုပဲအဲ့ဒီတော့ကတော့ဒီလိုကြီးဆုံးတော့ဒီလိုပဲတောင်းတယ်။ကျွန်တော်တို့ဆွေးနွေးနေပါလေအခြေခံတွေနဲ့အခြေအနေနဲ့ပတ်သက်လို့ဆိုတော့အဲ့ဒီတော့ကဒီလိုပဲဆိုတော့ပါတီရတဲ့ပါတီပေါင်း100ကျော်ရှိတဲ့အဲမှာတပါတီရဲ့ကောင်းဆောင်တွေကိုပြည့်မယ်ဆိုတော့တင့်တော်ကိုတွေးပါဘူးလေ။အဲ့တော့ကျွန်တော်ပြောချင်တာကတွေးရလို့ရှိရင်တော့တွေးချင်တာအကြောင်းကြီးပဲ။မတွေးချင်ရင်တော့မတွေးချင်တာအကြောင်းကြီးပဲ
။88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကတော့နိုင်ငံကောင်းဆောင်တွေအနေနဲ့အရေးကြီးတဲ့ကိစ္စရပ်တွေမှာအချိန်မဆိုင်ပဲတွေ့ဆုံသင့်တယ်လို့ပြောကြတာကိုလည်းတွေ့ရပါတယ်
။ဟိုတိုက်ပြတဲ့တကယ်စီမံရှိတယ်ဆိုရင်ကျွန်တော်တို့အဆုံးဖြတ်ပေးရမယ့်အရေးကြီးတဲ့ပုံကိုယ်တွေဟာနေညာမဆိုင်ပဲနဲ့တော့တွေ့တင်ပါတယ်။ဒီမတိုင်ခင်တော့ကလည်းဗျာတွေ့ခဲ့ကြတာပဲ။တွေ့ဖို့လိုအပ်တော့ကလည်းတွေ့ခဲ့ကြတာပဲ။ဒီအချိန်ကတော့အားလုံးပါဝင်တဲ့နိုင်ငံရေးဖြစ်စဉ်ကိုကျွန်တော်သဘောတူပါတယ်။အဲ့ဒီအတွက်ဘယ်လိုလုပ်ကြမလဲဆိုတာတော့ကြိုပြီးတော့တိုင်ပင်တင်တယ်လို့ထင်တယ်ဗျာ။အနည်းဆုံးသဘောတူထားမဲ့အချက်လက်တွေပါလဲပေါ့ဗျာအဲ့တော့ဒီတိုင်းပြည်အတွက်အဆုံးဖြတ်အတွက်အရေးကြီးတဲ့ပုံကိုယ်တွေဟာအရေးကြီးသလိုတွေ့ရမယ
်မြမဆိုးရဟာဒီစိန်ခေါ်မှုတွေအပြင်လဲသိန်းရသိန်းကိစ္စတွေအလုသမာဆန္ဒပြပွဲတွေနဲ့လျှက်စစ်မီတာကစတဲ့ကိစ္စရပ်တွေကိုလည်းရင်ဆိုင်ခဲ့ရတယ်လို့နိုင်ငံရေးလှုပ်ရှားသူတွေနဲ့လူ့ခွင့်ရေးလှုပ်ရှားသူတွေကိုပုံမှန်တွေတက်ဖမ်းဆီးတာနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဖိအားပေးမှုတွေလည်းရှာခဲ့ပါတယ်မြမနိုင်ငံအတွက်အမှတ်ရစရာတစ်ခုကတော့နှစ်ပေါင်း44နှစ်အကြာမှာပထမဆုံးအကြိမ်ဖြစ်မြန်မာနိုင်ငံကအရှိတောင်အာရှအကစားပြိုင်ပွဲကိုအိမ်ရှင်နိုင်ငံအဖြစ်ဒီဇင်ဘာလထဲမှာကျင်းပနိုင်ခဲ့တာပဲဖြစ်ပါတယ်။ဒီကြားထဲမှာပဲဒီဇင်ဘာ26ရက်နေ့ကမြစ်ဆုံစီမံကိန်းကုမ္ပဏီဖြစ်တဲ့တရုတ်နိုင်ငံက ACHC ကုမ္ပဏီရဲ့ဥက္ကဋ္ဌက AR မြစ်ဆုံရေအားလျှက်စစ်စီမံကိန်းကိုပြန်လည်အကောင့်ထည့်ဖော်ဖို့အတွက်2015ရွေးကောက်ပွဲပြီးနောက်ပိုင်းတက်လာမဲ့အစိုးရတင်းနဲ့ညှိနှိုင်းသွားမယ်လို့ပြောကြားလိုက်တာလည်းတွေ့ရပါတယ်။ဒီဇင်ဘာလကုန်ပိုင်း28ရက်နေ့မှာတော့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ကအခြေခံဥပဒေမှာပြင်ဆင်တဲ့အချက်168ချက်ကိုလွှတ်တော်ကော်မတီကိုတင်ပြလိုက်ပြီးနောက် NLD အနေနဲ့သမရအရေးချင်းသတ်မှတ်ချက်59စာလုံးအပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ပြင်မပြင်ပြင်2015ရွေးကောက်ပွဲကိုဝင်မယ်လို့ရည်ပြတ်ကြေညာလိုက်ပါတယ်။အစိုးရပါတီကြီးဖြစ်တဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကလည်းဖွဲ့စည်းပုံခြေခံဥပဒေနဲ့ပတ်သက်ပြီးဗဟိုကော်မတီဝင်တွေတည်င်းတစ်ပတ်ကြာဆွေးနွေးပြီးတဲ့နောက်မှာသမရအရေးချင်းသတ်မှတ်ချက်နဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေနဲ့ပတ်သက်တဲ့အချက်တွေအပါအဝင်ပုံမှန်80ကျော်ပြင်ဆင်ဖို့အရေးလွှတ်တော်ကိုတင်ပြဖို့ဒီဇင်ဘာ30ရက်နေ့ကဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီဒီဇင်ဘာ30ရက်နေ့မှာပဲနိုင်ငံတော်သမရကလူငင်းချမ်းသာကွင်းတရက်ကိုလည်းထပ်မံကြေညာခဲ့ပါတယ်။ဒါပေမဲ့ဖန်စီခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေထဲမှာတခြားပုံမှန်တွေနဲ့ဆွဲဆိုခံထားရသူတွေပါဝင်တဲ့အတွက်အဲ့ဒီသူတွေအားလုံးပါဝင်လွတ်မြောက်လာမှလားဆိုတော့ရှင်းရှင်းလင်းလင်းမသိရသေးကြောင်းတင်ပြရင်း2013ခုနှစ်အတွင်းမြမသတင်းမှတ်တမ်းကိုညီကုန်းချုပ်ပြရစီရှင်